အမေရိကန်ပြည်ထောင်စုမှာဒီအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်မယ်ဒီအစိုးရဘတ်ဂျက်အတုံးစရိတ်ကိုမထောက်ခံဖို့အတွက်ကိုဒီရွေးကောက်ခံသမ္မတ Trump ကလွှတ်တော်အမတ်တွေကိုတိုက်တွန်းနေပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ဘတ်ဂျက်မူကြမ်းဟာဒီမိုကရက်တွေ300-300အောင်လို့ခွင့်ပေးမဲ့ဥပဒေကြမ်းဖြစ်တယ်လို့ဖော်ပြပြောဆိုပြီးတော့မတူတဲ့ယာယီအတုံးစရိတ်မူကြမ်းကိုအတည်ပြုဖို့အတွက် Trump ရောရွေးကောက်ခံဒုသမ္မတ JD Vance ကပါပြောကြားခဲ့ကြပါတယ်။လက်ရှိအတိုင်းယာယီအတုံးစိတ်အနေနဲ့ပဲလောလောဆယ်ဆက်သွားဖို့အရေးပေါ်ကယ်ဆယ်ရေးအတုံးစိတ်ကိုပို့ပြီးတော့အာရုံစိုက်ဖို့နဲ့ပြည်ထောင်စုအစိုးရအတုံးစိတ်တိုးမြင့်ဖို့ Trump ရော Vance ကပါပြောကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေထိရောက်စေရေးကြီးကြပ်ဖို့တာဝန်ပေးမယ်လို့ Trump ပြောထားတဲ့ကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ် Elon Musk ကလည်းလက်ရှိသဘောတူထားတဲ့မူကြမ်းကိုအတည်ပြုတဲ့အောက်လွှတ်တော်အမတ်တွေကိုနောက်တစ်ချိန်မဲမပေးပဲယာရုကနေဖယ်ရှားတဲ့လို့ပြောပြီးတော့ဖိအားပေးနေပါတယ်။အင်္ဂါနေ့ကညှိနှိုင်းရေးမှုတွေသဘောတူထားတဲ့မူကြမ်းက2025မလ14ရက်နေ့အထိပြည်ထောင်စုအစိုးရလုပ်ငန်းတွေလဲပတ်နိုင်ဖို့ဖြစ်ပါတယ်။တကယ်လို့အတုံးစိတ်မူကြမ်းကိုအချိန်မီအတိမပြုတ်နိုင်လို့အစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရမယ်ဆိုရင်အောက်လွှတ်တော် Republican အမတ်တွေရဲ့အပြစ်ဖြစ်လိမ့်မယ်လို့အောက်လွှတ်တော် Democratic Party ခေါင်းဆောင် Hakeem Jeffries ကပြောကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေလဲပတ်ဖို့လက်ရှိအတိပြုတ်ထားတဲ့အတုံးစိတ်ကတောက်ချာနေအထိပဲမို့အတုံးစိတ်အစ်စ်ကိုလွှတ်တော်မှအတိမပြုတ်နိုင်ခဲ့ရင်တော့အစိုးရလုပ်ငန်းတချို့ကိုယာယီရပ်ဆိုင်းရမယ့်အခြေအနေဖြစ်နေပါတယ်ရှင်။